ရခိုင်ရှမ်းကရင်ပြည်နယ်တွေမှာရှိတဲ့ပြည်တွင်းဒုက္ခသည် IDP စခန်းတွေကိုပိတ်သိမ်းရင်းနဲ့နေရာဆွန့်ခွာသူတွေပြန်လည်နေရာချသားရေးအတွက်ဆောင်ရွက်နေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ပြည်တွင်း IDP တသိန်းကျော်ရှိတဲ့ရခိုင်ပြည်နယ်ကယာယီစခန်းတွေမှာအခက်အခဲတွေရှိနေသေးဖြစ်တယ်လို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကပြောပါတယ်။ရခိုင်ဒေသကလာတဲ့သတင်းကိုတော့ကိုရန်နိုင်ပြောပြပေးပါဦးဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းမှာတက်မတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲရဆိုင်နေတာ9လနီးပါးရှိနေပေမဲ့စစ်ဘေးဒုက္ခသည်တသိန်းကျော်လောက်ယာယီခုံလုံးရေးစခန်းတွေမှာအခုချိန်ထိနေရာမပြောင်းနိုင်ကြသေးပါဘူးလူလူရေးရနေရာမပြောင်းနိုင်သေးတဲ့စစ်ဘေးဒုက္ခတွေဒီအတွက်ကုလီထောက်ပံ့မှုရေးဆက်ပြီးလှုပ်ဆောင်သွားမယ်လို့စစ်ကောင်စီကပြောထားပါတယ်တောက်တော်နဲ့မြောက်မြို့နယ်ကကြီးရွာတချို့မှာစစ်ဘေးဒုက္ခတွေဒီအတွက်နေနေစောင့်ပေးနေတာရှိပါတယ်လောလောဆယ်ပြည်တွင်းဒုက္ခသည် IDP ဒီအတွက်ရခိုင်ပြည်နယ်မှာကူညီပေးနေတာနဲ့ပတ်သက်လို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်ရခိုင်ပြည်နယ်ဥရေချုပ်ဦးလာသိန်းက VOA ကိုခုလိုပြောပါရယ
်ကျွန်တော်ကတော့အခုအဲ့လိုဒီနမ်းမှာမြောက်ဦးနမ်းမှာရှိတဲ့လက်ကားတို့ဘာတို့ကအိမ်ဆောက်တယ်အကျံမဲ့အဲ့လိုဖြစ်တဲ့အတိုင်းပြန်နေနောက်ပြီးတော့ကာလန်ဘေးတွေမှာရှိတဲ့အမျိုးနယ်တွေကဟာဒီပြန်နေကျွန်တော်ပြန်တဲ့အခါသူတို့တောင်းဆိုချက်ရအိမ်တော်ကြီးတစ်ခုကိုအခုတောင်အားသိပြီကျွန်တော်တို့ပံ့ပိုးတာတွေရှိတယ်လေလူသားချင်းနော်ဆိုတော့အဲ့လိုအမ်းမျိုးနယ်ထဲမှာပြန်ရတာတွေရှိတယ်မင်းများမျိုးနယ်ထဲမှာပြန်ရတာတွေရှိတယ်တောက်တော်မျိုးနယ်ထဲမှာအဲ့လိုပြန်ရတာတွေရှိတယ်ဒါပေမဲ့သခန်းဘလောက်မှဘယ်ရွာတွေဘာတွေညာတွေအတိအကျအပြားတော့ကျွန်တော်အကုန်လုံးတော့မပြောနိုင်ဘူးခင
်ဗျစေဘေးဒုက္ခသည်အနေနဲ့မိမိနေရာကိုပြန်ကျင်ကြပေမဲ့လည်းသူတို့နေရာမှာနေနေမရှိတော့တာစစ်ကြံလက်နက်တွေနဲ့မြေမြုပ်ပိုင်းတွေမရှင်းရသေးတာကြောင့်လုံးလေးစိုးရိမ်မှုတွေရှိနေကြတယ်လို့ရခိုင်ပြည်နယ်ဥရေချုပ်ဦးလာသိန်းကပြောပါတယ
်။နေရမပြန်သေးမပြန်နိုင်သေးတာတွေလည်းရှိပါတယ်။ခုနကဟိုမေးရဲ့အထက်မှာပါသလိုပေါ့နော်။ဟိုကျွန်တော်တို့ဟိုမိုင်းအဓိကတော့မိုင်းပေါ့။မိုင်းကိုဟိုတက်ကရှင်းလင်းပြရမယ်အပိုင်းတွေရှိသေးတာတွေရှိတယ်။အဲဆိုစိတ်မချရတဲ့နေရာကိုကျွန်တော်တို့ကတက်ကနေပြီးတော့ clear ဖြစ်ပါပြီလို့ဟိုတော့မှကျွန်တော်တို့ကဒီဟိုဟာဒီပြန်နေရာချထားမှာလေဆိုတော့အဲ့လိုနေရာချထားနိုင်ခြင်းမရှိတဲ့အဲဒေတာတွေမှာရှိနေတဲ့အဲရှိသေးချောင်းတွေအတွက်ကတော့အရေးပုံမှန်အတိုင်းမဲ့ကျွန်တော်တို့ကအဲထောက်ပံ့မှုတွေပြုလုပ်ရမှာဖြစ်ပါတယ
်သူတို့ဆုံးခွာခဲ့ကြရတဲ့နေရာဒေတာတွေမှာလုံခြုံရေးအာမခံချက်မရှိတာကြောင့်နေရာမပြန်ကြသေးတဲ့စစ်ဘေးဒုက္ခတွေတသိန်းကျော်လောက်ရှိနေသေးတယ်လို့ပြင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ပြောခွင့်ရကိုစောစောထွန်းကပြောပါတယ်
။ပြည်နဲ့ပြည်တော်အမြင့်ကြီးရှိပါတယ်။ဒါပေမဲ့အရေးကိုနေပါသေးတယ်။အဲလက်သွားပြတော့မပြေနိုင်သေးဘူးနော်။အဓိကဒီမိုးကဒီဒီမှာပဲအဲပြင်ကြမယ်ပြင်ဖို့စဉ်းစားမယ်လို့ပြောပါတယ်။အဲနောက်တစ်ခုကဒီအဓိကစစ်ပိတ်ချောင်းနေနေပြင်ဖို့ကိစ္စမှာအဓိကစင်ကိုရှားနှစ်ခုရှိပါတယ်။အဲဒါကတော့ဒီတိုက်ပွဲတွေအတင်းနေမရှိလာဖို့အတွက်ခိုင်မာတဲ့အဲအခြေအနေတစ်ခုရှိဖို့လိုပါတယ်။အဲနောက်တစ်ခါကျတော့ဒီအဲစီမံချောင်းတွေပြည်တော်တွေနဲ့ပြည်တော်အနေနဲ့အာဒီစီမံချောင်းတွေကစပယ်နေရာတွေမှာမရှင်တွေလုပ်ငန်းတွေကိုအမားခင်ချေချအောင်ဒီလိုပြေးဖို့လိုပါတယ်အဲဒါမှပဲသူတို့အနေနဲ့လူစုတစ်ချက်တည်းနဲ့ပြင်နိုင်ကြပါလိမ့်မယ်အဲကျွန်တော်တို့ဒီဘီဂရီလာနောက်ဆုံးကောင်းရတဲ့ဆင်းရဲတွေရာကတော့တသိန်းနဲ့တပေါင်းကျော်အထိတို့ရှိနေပါသေးတယ
်ဒီနယ်ကောင်စီနဲ့လူမှုဝန်ကြီးစင်ကြီးနဲ့ပြည်လည်နေရာခြားခိုင်းဝန်ကြီးဌာနတို့ပူးပေါင်းပြီးစေဘေးဒုက္ခသည်ဒီနေရာပြန်ရေးအတွက်စီစဉ်ဆောင်ရွက်နေတယ်လို့အာနာပိုင်ဒီဘက်ကပြောဆိုထားပေမဲ့စေဘေးဒုက္ခသည်ဒီအနေနဲ့စားနပ်ရိက္ခာမလုံလောက်တာတွေမိုးရွာပြီးအတွက်အမိုးအကာလုံခြုံတဲ့နေအိမ်တွေပြန်လည်တည်ဆောက်ဖို့လိုအပ်နေတာတွေလည်းရှိနေသေးတယ်လို့စေဘေးဒုက္ခသည်ဒီကပြောနေကြပါတယ်ခင်ဗျာ